Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ10ရက်တောက်ကြနေ့မနက်ဖက် VOA တန်လှန့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရရှင်။ကျွန်မခွာညိုပါခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ကမ္ဘာတစ်ဝန်းကအမေရိကန်တန်ရုံအများပြားအတွက်လူမျိုးရေးဆိုင်ရာသတိပေးချက်နိုင်ငံရေးဌာနကထုတ်ပြန်ထားပါတယ်။ရိုဟင်ဂျာတွေမျိုးဖြုတ်တပ်ခံနေရတာရပ်တန့်ရေးလုံနိုင်သမျှအားလုံးလို့ဖို့အမေရိကန်အောက်လုတ္တရအမတ်တူကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတွေထွက်ပြေးနေလို့မဲလို့ UNHCR ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဒီမနက်ကနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ရမယ့်အစီအစဉ်တွေမှာတော့ရခိုင်ပြည်နယ်ကနေတိမ့်နဲ့ချီထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာဒေသခံတွေရဲ့မုန်တီးမှုလွန်စွာပြင်းထန်နှစ်ဆိုင်လာတဲ့အကြောင်
း The other part of this was to spend time in Myanmar to speak to the people who live there in this Rakhine province
မြန်မာနိုင်ငံကိုမကြခင်ကရောက်ခဲ့သူအမေရိကန်အထက်လွှတ်တော်အမတ်နဲ့ VOA တွေ့ဆုံမြန်မာကန်ကောက်နှုတ်ချက်နဲ့အတူရိုဟင်ဂျာအကြက်တဲဟာအန္တရာယ်ကြီးတဲ့အခြေအနေသစ်အဖြစ်ရောက်နေပြီဆိုတဲ့အစီရင်ခံစာထုတ်ပြန်ချက်တဲကအဓိကအကြောင်းအရာတွေကိုလည်းနားဆင်ကြရမှာပါနိုင်ငံတကာသတင်းလွှာတွေမှာတော့ဂျေရုစလင်ကိုအစ္စရေးနိုင်ငံမြို့တော်အဖြစ်တည်မှတ်ပြုပြီးအမေရိကန်တပ်ရုံးကိုလည်းအဲ့ဒီကိုပြောင်းမယ်ဆိုတဲ့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ကြောင့်ပါလက်စတိုင်းမှာအခြေအနေဘလောက်တင်းမာနေသလဲပြည်တွင်းစစ်ခုနှစ်နှစ်ကျော်ကြာနေတဲ့ဆီးရီးယားနိုင်ငံရဲ့ငင်းချရေးဆွနေဘွက်အခြေအနေတွေကိုနှာစင်ကြရမှာပါအခုရင်ဆုံးတော့ဒီဇင်ဘာလ10ရက်တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြေညာပေးပါမယ်ရှင
်ကမ္ဘာတစ်ဝန်းကအမေရိကန်တန်ရုံအများပြားအတွက်လူမျိုးရေးဆိုင်ရာသတိပေးချက်တွေကိုအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ထားပါတယ်ဂျေရုစလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာပြီးတဲ့နောက်ဆန္ဒပြတာတွေအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ထားတာပါကုလသမဂ္ဂမှာတော့အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဗြိတိန်အီတလီနဲ့ပြင်သစ်နိုင်ငံတို့အပါအဝင်လူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေက8နိုင်ငံပါတဲ့အစည်းအဝေးတစ်ခုကိုဒီကနေ့မှလုပ်ဖို့အမေရိကန်တပ်သမားတွေပြင်ဆင်နေပါတယ်ဒီဆုံးဖြတ်ချက်ဟာဆယ်စုနှစ်ပေါင်းများစွာရှိခဲ့တဲ့အမေရိကန်ရဲ့မူဝါဒကနေချိုးပေါက်ထွက်သွားတာဖြစ်ပြီးဒီအပေါ်ကမ္ဘာတစ်ဝန်းတုံ့ပြန်ချက်တွေကတော့အားလုံးတူညီလို့နှီးပါပါပဲပြင်သစ်ဂျာမနီအီတလီနဲ့ပြည်တိန်အားလုံးကဒီဆုံးဖြတ်ချက်အပေါ်အပြင်းထန်ဝေဖန်ထားပါတယ်ဂျေရုစလင်မြို့ရဲ့အဆင့်အတန်းကိုအစ္စရေးပါလက်စတိုင်းညီညာရေးဆွေးနွေးပွဲတွေနောက်ဆုံးအဆင့်မူပေါင်းတဲကနေသာဆွေးနွေးညှိနှိုင်းတဲ့လို့ဒီနိုင်ငံအားလုံးကပြောပါတယ်ဒီညီညာရေးဆွေးနွေးပွဲတွေရပ်နေတာကတော့လွန်ခဲ့တဲ့3နှစ်ခန့်ကပါဂျေရုစလင်ကိုအသီးမှတ်ပြုတာဟာအမှန်တရားကိုအသီးမှတ်ပြုတာပဲဖြစ်တယ်လို့သမ္မတရဲ့ညီညာချက်နဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီး Rex Tillerson က Vienna မှာကြာတာပြေးနေကကောက်ွယ်ပြောဆိုခဲ့ပါတယ်
အကြမ်းဖက်တိုက်ခိုက်မှုတွေနဲ့အခြားချင်းချောက်မှုအန္တရာယ်တွေကနေအမေရိကန်ပြည်သူတွေကိုလုံခြုံမှုပေးနိုင်ဖို့ FBI အနေနဲ့အရှိန်အဟုန်နဲ့ကြိုးပမ်းဆောင်ရွက်နေကြောင်း FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုညွှန်ကြားမှု Christopher Ray ကပြောကြားခဲ့ပါတယ်အောက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မနေ့ကြာသပတေးနေ့ကသူ့ရဲ့ကြားနာပွဲမတိုင်ခင်မှာအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်အခုလိုရေးရဲ့ကြားနာပွဲမတိုင်ခင်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်အတွင်းသူ့ရဲ့ Twitter မှာ FBI နဲ့ပတ်သက်လို့ဆိုးဆိုးရွားရွားတိုက်ခိုက်ပြောဆိုခဲ့တာပါအထူးသဖြင့်မနစ်ကအမေရိကန်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့ရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုမှာရုရှားကပါဝင်ပတ်သက်မှုဖြစ်နိုင်ခြင်းအချက်အလက်တွေကိုအထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ကစုံစမ်းစစ်ဆေးနေတာတွေနဲ့ပတ်သက်လို့နိုင်ငံရေးအရဗက်လိုက်မှုဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်နဲ့အခြား Republican Party ဝင်တချို့ကဆွဆွဲပြောဆိုထားပါတယ်ရှင်
။နေမင်းဆိုင်ရာမတော်မတရားလုပ်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ထက်လွတ်တော်မတ် Earl Franken ကသူနှုတ်ထွက်တော့မယ်လို့ပြောလိုက်ပါတယ်။ဒါဟာဖြင့်ကိုချင်းသိက္ခာပိုင်းဆိုင်ရာဆွဆွဲချက်တွေကြောင့်နှုတ်ထွက်မယ်လို့ဒီသတင်းပတ်တွင်ကြေညာတဲ့ဒုတိယမြောက်ဒီမိုကရက်လွှတ်တော်အမတ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအထက်လွတ်တော်အဖွဲ့ဝင်လူအဖြစ်ကနေလာမယ့်သတင်းပတ်တွေတွင်နှုတ်ထွက်မယ်ကြောင်းဒီကနေ့ကျွန်တော်ကြေညာပါတယ်လို့အထက်လွှတ်တော်မှဖရန်ကန်ကအထက်လွှတ်တော်တွင်မှကြာသပတေးနေ့ကပြောပါတယ်။သူဟာ2009ခုနှစ်ကတည်းကမင်နီဆိုတာပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်ဖြစ်နေသူပါ။မစ္စတာဖရန်ကန်ဟာ2006ခုနှစ်ကသူ့ကိုနမ်းမှုအတင်းကျပ်ကြိုးစားခဲ့တယ်ဆိုပြီးကွန်ဂရက်လွှတ်တော်ဝန်ထမ်းဟောင်းတူကပြောတာကိုကိုးကားပြီးတော့သတင်းမီဒီယာတွေကဖော်ပြပြီးတဲ့နောက်သူနဲ့တပါတီတဲ့ဒီမိုကရက်လွှတ်တော်အမတ်ဒါဇင်ပေါင်းများစွာကမစ္စတာဖရန်ကန်နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။တခြားအမျိုးသမီးအများပြားကလည်းမစ္စတာဖရန်ကန်ဟာသူတို့ကိုမတော်မလျော်ကင်တွယ်တာတွေရှိခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆွဆွဲထားတာပါအဲ့ဒီအထက်မှာ Los Angeles အခြေစိုက်ရေဒီယိုအသံလွှင့်သတင်းတောက်အမျိုးသမီးတူကလေယာဉ်ပေါ်မှာသူအိပ်ပျော်နေတဲ့အချိန်သူ့ရဲ့ရင်သားပေါ်ကိုလက်တွေ့တင်ပြီး ပြုံးပြီးဓာတ်ပုံအရိုက်ခံထားတဲ့မစ္စတာဖရန်ကန်ရဲ့ပုံကိုအွန်လိုင်းမှာတင်ခဲ့တာလည်းပါဝင်ပါတယ်
ယူကရိန်းအရှေ့တန်းနဲ့ခရီးမီးယားဒေသမှာရုရှားအစိုးရရဲ့စစ်တပ်တွေကိုရုတ်သိမ်းခြင်းမရှိတဲ့ပြည်အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေကိုရုတ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်။ Mr. Tillerson ဟာအော်စတြေးလျနိုင်ငံကိုရောက်ရှိနေပြီးမြို့တော် Vienna မှာဥရောပနိုင်ငံတွေကနိုင်ငံသားဝန်ကြီးတွေရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အစည်းအဝေးကိုတက်ရောက်နေတာဖြစ်ပါတယ်။ဆွေးနွေးပွဲအတွင်းရုရှားနိုင်ငံသားဝန်ကြီးဆာဂျီLavrov ကလည်းအရှိတမ်းမှာဖြစ်နေတဲ့စိုးရိမ်မကင်းဖြစ်ရတဲ့အကြမ်းဖက်မှုမှာယူကရိန်းကသာတာဝန်အပြည့်ရှိကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်။အစည်းအဝေးမတိုင်ခင်မှာတော့တီလာဆန်ကယူကရိန်းဒေသအတွင်းရုရှားရဲ့လှုပ်ရှားမှုတွေဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးပုံမှန်ဖြစ်ဖို့အခက်အခဲတားဆီးမှုတစ်ခုဖြစ်နေကြောင်းပြောဆိုခဲ့ပါတယ်။ OSCE အစည်းအဝေးပြင်ပနှစ်နိုင်ငံဝန်ကြီးတွေတည်တံ့တွေ့ဆုံပွဲနဲ့ပတ်သက်လို့တော့အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ဆိုင်ဘာကနေဝင်ရောက်စွပ်ဖက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်အခုလိုဥရောပနိုင်ငံသားဝင်ကြီးတွေရဲ့ဆွေးနွေးပွဲနဲ့လည်းတိုက်ဆိုင်နေတာပါရုရှားဘက်ကတော့ဆွဆွဲချက်တွေမဟုတ်မှန်ကြောင်းညှင်းဆို့ထားပါတယ်ရှင
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တောက်ကြနေမြန်ဖက်တရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံနေရတာရပ်တန့်သွားအောင်အမေရိကန်အစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်ဖို့ဗာဂျီးနီးယားပြည်နယ်အောက်လွတ်တော်မှတ်ဒွန်ပီယာကပြောလိုက်ပါတယ
်။ Hello the Rohingya Muslim Exodus is making life in Bangladesh much more difficult and I really want the US government
ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဟာတိတ်ကိုခက်ခဲလာပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေမျိုးဖြိုတက်ဖြတ်ခံနေရတာရပ်တန့်သွားအောင်အမေရိကန်အစိုးရကလုပ်နေတဲ့အားလုံးလှုပ်ဆဲကြပါတယ်လို့ VOE ဘင်္ဂလီဘာသာဌာနနဲ့ခြားသာပရိနည်းပြည်စုံမြန်မာငံတကူမှာအော်လွတ်တော်အမတ်ဘီယာကပြောသွားတာပါဒါအပြင်မကြာသေးခင်ကဘင်္ဂလားဒေ့ရှ်ကြီးစင်အတွင်းပုံရံမင်းကြီးကရိုဟင်ဂျာဆိုတာကိုသုံးနှုန်းပြောဆိုခဲ့တာရိုဟင်ဂျာတွေနဲ့တွေ့ဆုံခဲ့တာတွေပေါ့သူ့အနေနဲ့သိကိုကျဉ်းနှံ့မိတဲ့အကြောင်းလဲမစ္စတာဘီယာကပြောပါတယ်။လက်ရှိအခြေအနေကိုဘယ်လိုဖြေရှင်းမယ်ဆိုတာနိုင်ငံတော်ဒမင်ငါပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့နီလန်းရှာနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းဗာဂျီးနီးယားပြည်နယ်လွှတ်တော်ကိုယ်စားလှယ်မာ့ခ်စစ်ကောစ်ကလည်းဘင်္ဂလီဌာနနဲ့တခြားတွေ့ဆုံမိမြန်းကမ်းမှာပြောခဲ့ပါသေးတယ်။တပ်ဖြတ်မှုတွေရပ်သွားအောင်လုပ်ဖို့တော်ဆန်းစုကြည်ကိုဖိအားပေးတာတွေအများပြားရှိနေကြောင်းဒါဟာသိကိုရှုတ်ထွေးတဲ့အခြေအနေဖြစ်ကြောင်းဒီအခြေအနေကိုကျော်ဖြတ်နိုင်မဲ့တဲ့ထိဒုက္ခသည်တွေကိုအကူအညီပေးနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းဗာဂျီးနီးယားပြည်နယ်လွှတ်တော်ကိုယ်စားလှယ်မာ့ခ်စစ်ကောစ်ကပြောပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်တွေထွက်ပြေးတာဆက်ပြီးရှိနေတုန်းပဲလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကြာတာပတင်းနေ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့ရေးနှစ်နိုင်ငံကြားသဘောတူထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုထွက်ပြေးတာတွေဆက်ရှိနေတာပါ။ဒါပေမဲ့ထွက်ပြေးသူအရေအတွက်ကတော့နည်းလာပုံရပါတယ်။ဩဂုတ်လ25ရက်နေ့ကတည်းကဆိုရင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေအတွက် 63,500 ရှိပါပြီ။ပြီးခဲ့တဲ့လကအရေအတွက် 3,000 ပြီးခဲ့တဲ့သတင်းပတ်က 1,500 ထွက်ပြေးသွားကြတယ်လို့ UNHCR ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်အရေးပေါ်အခြေအနေဟာကမ္ဘာပေါ်မှာအလျင်မြန်ဆုံးကြီးထွားလာနေတဲ့ဒုက္ခသည်အကျက်အတည်းဖြစ်တယ်လို့ UNHCR ဒုတိယမဟာမင်းကြီးကယ်လီကလင်မန်တက်ကလည်းပြောပါရယ်။ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ရေရှည်တည်တတ်မဲ့နေရက်ပြန်နိုင်မဲ့အခြေအနေမျိုးမဟုတ်သေးပဲဒုက္ခသည်တွေဆက်ပြီးထွက်ပြေးနေကြတုံးပဲလို့လည်းဆိုပါရယ်ရှင
်။မြောက်ကိုရီးယားကြီးမှာတရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်မိတ်ဖက်မဟုတ်ပဲပြဿနာတစ်ခုပိုဖြစ်နေတယ်လို့Republican ထက်လွတ်တော်မှ Tom Cotton ကပြောပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার စွမ်းရည်မပိုင်ဆိုင်အောင်လုပ်ကျင်နေဆိုပြီးတရုတ်ကလိန်ပြောလာတာ25နှစ်ရှိနေပြီလို့ Arkansas ပြည်နယ်ရဲ့အမှန်လက်ဖြစ်ထက်လွတ်တော်လက်နက်ကန်တပ်ဖွဲ့များကြီးရာကော်မတီဝင်တဦးလည်းဖြစ်တဲ့ Tom Cotton က AP သတင်းဌာနနဲ့တခြားတွေ့ဆုံမေးမြန်းခန်းတွင်ပြောခဲ့တာပါ။စီးပွားရေးရာအပြိုင်တာမှာ American ကိုအာရုံလွှဲဖို့တရုတ်ဟာမြောက်ကိုရီးယားကိုအသုံးချနေတယ်လို့ Mr. Cotton ကပြောပါတယ်။မြောက်ကိုရီးယားနဲ့စစ်ပွဲဆင်နွှဲရတော့မှကိုတရုတ်အနေနဲ့မြန်မာဖြစ်ပြီးတရုတ်ကိုသတိပေးတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်တဝိုင်းအမေရိကန်စစ်တပ်အင်အားတိစောက်ထားဖို့ပ မရထရမ်အစိုးရကိုအထက်လူတော်မှခေါ်ထွန်းကတိုက်တွန်းခဲ့ပါတယ်။မကြသေးခင်ကပဲအမေရိကန်အရှိတ်ချမ်းဒေသအထိရောက်နိုင်ခြေရှိတဲ့အဝေးဆုံးပြစ်နိုင်တဲ့ဒုံးကျည်ကိုမြောက်ကိုရီးယားကပြစ်လွတ်ဆန်သက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကကြီးမားတဲ့တော်မီဟာမနေ့ဒီဇင်ဘာလ9ရက်နေ့ထိ4ရက်ကြာလောင်ကျွမ်းနေဆဲဖြစ်ပြီးအနီးပတ်ဝန်းကျင်တောင်ဆောင်တစ်လျှောက်လူနေထူထပ်တဲ့နေရာတွေဗက်စီပါကူးဆက်လာနေပြီဖြစ်ပါတယ်။လေပြင်းတိုက်ခိုက်မှုကြောင့်မိညို့မိတောက်တွေငြိမ့်သက်ဖို့ကြိုးစားနေတဲ့မိသက်သမားတွေအတွက်လည်းအခက်အခဲရှိနေဆဲဖြစ်ပါတယ်။တော်မီကူးဆက်မှုမတိုင်ခင်လူပေါင်း2သိန်းလောက်ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့နိုင်ခဲ့ပါတယ်။အိမ်ပေါင်းရာနဲ့ချီပြီးတော်မီလောင်နဲ့ထဲပါသွားခဲ့ပြီး Los Angeles မြို့အနီးဝန်းကျင်ကကြောင်းပေါင်းရာနဲ့ချီပိတ်ထားပါတယ် Los Angeles ကနေ Pacific ကမ်းခြေတစ်လျှောက် Santa Barbara County ထိတော်မီလောင်ကျွမ်းနေဆဲဖြစ်ပါတယ်ကြာသပတေးနေ့ကကယ်လီဖိုးနီးယားတဲကန်နာရက6တွေ့ပြီးပူပြင်းတဲ့လေဟာတနာရီကို85မိုင်နှုန်းနဲ့တိုက်လာနေတာကြောင့်မီးရန်တွေရဲ့ပိုပြီးဆိုးလာဖို့ဖန်တီးနေပါတယ်ရှင်
2019ခုနှစ်ဒီဇင်ဘာလ10ရက်တောက်ကြနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာပါ VO American တန်ရဲ့တောက်ကြနေ့မနေ့ခင်အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com ကနေဖြစ်စေ VOA ရဲ့ Facebook ဆာမျက်နှာ VOA Bamis News ကနေဖြစ်စေနားဆင်နိုင်ကြပါရဲ့ရှင်အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေကိုတော့ထိတ်တန့်ရောက်နေတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းဆောင်ပါတွေနဲ့စာကြင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုစလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုတဲ့အကြောင်းနဲ့တယ်အဗစ်မှာရှိနေတဲ့အမေရိကန်တန်ယုံကိုလည်းဂျေရုစလင်ကိုပြောင်းမယ်လို့ပြောလိုက်တဲ့အတွက်ပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသမှာတင်းမာမှုတွေအရှိန်မြင့်နေပါတယ်။ဒီအကြောင်း VOA သတင်းတောက်ရောဘတ်ဘာဂါရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်တွေအပေါ်မှာတုံ့ပြန်ချက်တွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရဲ့ရှင်
။သမ္မတဒေါ်နယ်ထရမ့်ကကြေညာပြီးနောက်တည့်ရက်ကြာသပတေးနေ့မှာပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကအနောက်ဘက်ကမ်းခြေနဲ့ဂါဇာမြို့တို့မှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာမှာဆန္ဒပြသူပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးလူညုံရေးတပ်ဖွဲ့တွေအကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ယေရှုခရစ်တော်ဖွင့်မြင်ရာမြို့လဲဖြစ်ခရစ်ယာန်တွေအတွက်ဘာသာရေးအထွတ်မြတ်ထားရာနေရာလဲဖြစ်တဲ့ဘက်သလဟမ်မှာတော့လူညုံရေးတပ်ဖွဲ့တွေကဆန္ဒပြသူတွေကိုမိသက်ပိုက်တွေမျက်ရည်ပုံးနေနဲ့ပစ်ပေါက်ခဲ့ပါတယ်။ဂါဇာမြို့မှာလည်းသမ္မတထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုရဲ့ပိုစတာတွေအပါအဝင်အစ္စရေးနဲ့အမေရိကန်အလံတွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြပါတယ်။အထူးရေသပိတ်မောက်တဲ့အနေနဲ့ပါလက်စတိုင်းတွေကဈေးဆိုင်တွေစာတင်ကြောင်းတွေကိုပိတ်ပစ်ခဲ့ကြပြီးဂါဇာမြို့ကိုအုပ်ချုပ်တဲ့ဟာမတ်စ်စစ်သွေးကြောအဖွဲ့ခေါင်းဆောင်အစ်ရှမေးဟာနီယေကတော့အစ္စရေးကိုလက်နက်ကင်ပုံကန်တော်လှန်ကြဖို့တောင်းဆိုလိုက်ပါတယ်။
على اطلاق انتفاضه في وجه الاحتلال الصهيوني اننا نطالب وندعو
انتفاضه كره တတိယအချိန်မြောက်တော်လန်ပုန်ကံမှုပြုလုပ်ကြဖို့ဟာမတ်စ်ခေါင်းဆောင်ကပါလက်စတိုင်းလူမျိုးတွေကိုတောင်းဆိုလိုက်တာဖြစ်ပါတယ်လေဘနွန်အခြေစိုက်ဟစ်ဘိုလာစစ်သွေးကြောအဖွဲ့ကလည်းသမ္မတထရမ့်ရဲ့ဂျေရုဆလင်ကိုမြို့တော်အဖြစ်သတ်မှတ်တဲ့ဆုံးဖြတ်ချက်မပြည့်မချင်းအရှိလေပိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေရပ်ဆိုင်ထားဖို့တောင်းဆိုလိုက်ပါတယ်တိမမှုတွေအရှိန်မြင့်ဖြစ်ပေါ်လာမှာဆိုရင်လည်းအတွက်အနောက်ဘက်ကမ်းခြေအရှိဂျေရုဆလင်နဲ့ဂါဇာနယ်စပ်တွေမှာအစ္စရေးတို့ကလုံခြုံရေးတွေကိုတိုးမြင့်ချထားပါတယ်ဂျေရုဆလင်မြို့ဟာဂျူးလူမျိုးတွေအတွက်သာမကပဲပါလက်စတိုင်းတွေအတွက်လည်းဘာသာရေးအရအထွတ်အမြတ်ထားတဲ့မြို့ဖြစ်ပါတယ်ဂျေရုဆလင်မြို့မှာရှိတဲ့အယ်အက္ဆာဘလီကြီးဟာအစ္စလာမ်ဘာသာဝင်တွေအတွက်ဘာသာရေးအရတတိယမြောက်အရေးပါဆုံးဘလီဖြစ်ပြီးအရှိဂျေရုဆလင်မြို့ဟာသူတို့ရဲ့အနာဂတ်မြို့တော်ဖြစ်တယ်လို့ပါလက်စတိုင်းတွေကရှုမြင်ထားကြတာပါဂျေရုဆလင်မြို့ရဲ့အနာဂတ်ကိုအစ္စရေးနဲ့ပါလက်စတိုင်းတို့အကြားကငြိမ်းချမ်းရေးဆွေးနွေးမှုတွေကနေဆုံးဖြတ်ပေးနိုင်လိမ့်မယ်လို့ကမ္ဘာတိုင်းပြည်အများစုကကာလရှည်ကြာယူဆလာခဲ့ကြတာလည်းဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဒီဆုံးဖြတ်ချက်ကြောင့်အရှိလေပိုင်းငြိမ်းချမ်းရေးကိုအမေရိကန်ကဘဲမလိုက်ဘဲရိုးသားစွာကြားဝင်ဆောင်ရွက်ပေးနေတယ်ဆိုတဲ့အခန်းကဏ္ဍကနေပါဝင်လို့မရနိုင်တော့ဘူးလို့ပါလက်စတိုင်းခေါင်းဆောင်တွေကပြောပါတယ်။ El Aqsa Ability ရှိရာနေရာကိုအစ္စရေးတို့ကတံပယ်မောင်းလို့ခေါ်ဆိုပြီးတမားကျန်းစာနှစ်ခုစတင်ပေါက်ဖွားရနေရာဖြစ်တဲ့အပြင်ဂျူးဘာသာအတွက်ဘာသာရေးအရာအရေးအပါဆုံးနေရာအဖြစ်သတ်မှတ်ထားကြတာပါ။ဒါကြောင့်လဲဒီ El Aqsa Valley တံပယ်မောင့်တီရှိရာဂျေရုဆလင်မြို့ကိုအစ္စရေးနဲ့ပါလက်စတိုင်းတို့အကြားသူပိုင်နဲ့ကိုပိုင်နဲ့ဆိုပြီးနှစ်ပေါင်းထောင်နဲ့ချီအငင်းပွားလာခဲ့ကြတာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်နတန်ယာဟုကတော့တမရထရမ့်ကဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်သတ်မှတ်တဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ်
။ The president's decision is an important step towards peace. For there is no peace that doesn't include Jerusalem
နတ်ထမ်းရဲ့ဆုံးဖြတ်ချက်ဟာညဉ့်ဉန်းရေးကိုဥတည်စေတဲ့အရေးပါတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဂျေရုရှလမ်ကိုအစ္စရေလရဲ့မြို့တော်အဖြစ်သတ်မှတ်တဲ့ဆုံးဖြတ်ချက်မပါဘဲညဉ့်ဉန်းရေးမရနိုင်တဲ့အတွက်ကြောင့်ပဲဖြစ်ပါတယ်
။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုရှုံချတဲ့အနေနဲ့ပါကစ္စတန်နိုင်ငံကမြို့ကြီးတွေမှာအစ္စလာမစ်တွေချစ်တဲ့ဆန္ဒပြခဲ့ကြသလိုအာရဗ်နိုင်ငံတွေနဲ့မွတ်စလင်နိုင်ငံတွေအကြားမှာလည်းဒီဆုံးဖြတ်ချက်အပေါ်အမျက်ဒေါသထွက်ခဲ့ကြပါတယ်။အမေရိကန်မဟာမိတ်အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကလည်းအစွန်းရဝါဒနဲ့အကြမ်းဖက်ဝါဒကြီးထွားလာစေမဲ့အခြေအနေတွေကိုဖန်တီးပေးရရောက်စေတဲ့ဒီဆုံးဖြတ်ချက်ကိုပြန်ပြင်ဖို့တောင်းဆိုလိုက်ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရအကြီးအကဲဖက်ဒရီကာမိုဂရီနီကလည်းသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာလက်ရှိဖြစ်နေပြီးသားစိုးရတဲ့အခြေအနေတွေနဲ့ပိုပြီးနောက်ပြန်ဆုတ်သွားစေမဲ့အလားအလာရှိကြောင်းပြောပါတယ်။အလားတူပဲပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲရိုကလည်းဂျေရုရှလင်မြို့နယ်ဆိုင်တဲ့ဆုံးဖြတ်ချက်ကိုအစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကတဆင့်အဆုံးအဖြတ်ပေးတင်ကြောင်းနဲ့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တင်ကြောင်းပြောကြပါရခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်။အခုဆီးရီးယားနိုင်ငံအတွက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအကြောင်းကိုလည်းပြောပြခြင်းပါတယ်။လာမယ့်သတင်းပတ်တွင်ကျင်းပမယ့်ဆီးရီးယားငြိမ်းချမ်းရေးဆိုင်ရာဆွေးနွေးပွဲလုပ်ငန်းစဉ်မှာအကဲဖြတ်ဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်တဲ့မလုပ်တဲ့ဒါမှမဟုတ်နိုင်ငံရေးဆွေးနွေးမှုလုပ်ငန်းစဉ်တွေဟာရည်ရွယ်ထားတဲ့အတိုင်းခရီးပောက်ခဲ့သလားဆိုတာကိုသူ့အနေနဲ့အကဲခတ်ဆုံးဖြတ်မှာဖြစ်တဲ့အကြောင်းဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတန်ဖန်ဒီမစ်ထရူရာကပြောပါတယ်။ရှစ်ကြိမ်မြောက်ဆီးရီးယားနိုင်ငံအရေးစိစက်ညှိနှိုင်းဆွေးနွေးပွဲတွေကျင်းပနေတဲ့ကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက်လီဆာရှလင်ပြပို့ထားတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တနင်္ဂနွေနေ့မှာကျင်းပမယ့်ငင်းချန်ရေးဆွေးနွေးပွဲကိုသူတို့ပြန်ပြီးတက်ရောက်မယ်အကြောင်းစီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့ကသူ့ကိုအတည်ပြုခဲ့တယ်လို့ကုလသမဂ္ဂညှိနှိုင်းရေးအထူးကိုယ်စားလှယ်စတဖန်ဒီမစ်ထူရာကပြောပါရယ်။စီးရီးယားကိုယ်စားလှယ်အဖွဲ့ဟာအစိုးရနဲ့ပြန်ပြီးတင်ပြဆွေးနွေးဖို့နဲ့အချက်လက်သစ်တွေအတွက်ဆိုပြီးတောက်ကြနေဆွေးနွေးပွဲကိုမတက်ရောက်ခဲ့ပါဘူး။ဒါပေမဲ့ဆီးရီးယားကိုယ်စားလှယ်အဖွဲ့ဆွေးနွေးပွဲကမထွက်ခွာခဲ့မှာအဖွဲ့ခေါင်းဆောင်ကလာမယ့်ဂျားဖြတ်အစိုးရအဖွဲ့ရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာသမ္မတဘက်ရှာအယ်အာဆတ်ကိုပါဝင်ခွင့်မပြုဘူးဆိုတဲ့အချက်ကိုအတိုက်ခံဘက်ကမယုတ်သိရင်ဆွေးနွေးပွဲတွေကိုသူတို့ဆက်မတက်ဘူးလို့ပြောသွားခဲ့တာပါ။စစ်ပွဲနောက်ပိုင်းရေးဆွဲမဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကုလသမဂ္ဂအဖွဲ့ကစောင့်ကြည့်မဲ့သမ္မတရွေးကောက်ပွဲနဲ့လွှတ်တော်ရွေးကောက်ပွဲတွေကျင်းပနိုင်ရေးတို့အပါအဝင်ကိစ္စရဲ့အတော်များများကိုအစိုးရဘက်ကရောအတိုက်ခံဘက်ကပါနှစ်ဖက်စလုံးအနေနဲ့ကြိုတင်သတ်မှတ်တောင်းဆိုချက်တွေမပါဘဲစိတ်ရင်းမှန်နဲ့ညှိနှိုင်းဆွေးနွေးသွားကြဖို့ဒီမစ်ထရူရာကပြောပါတယ
် And based on that we will be then assessing whether there isis
ဒီအချက်တွေပေါ်အခြေခံပြီးကျွန်တော်တို့ကတကယ်လေးနဲ့တည်းရည်ရွယ်ချက်ရှိသလားဆိုတာကိုဂျနီဗာဆွေးနွေးပွဲမှာသာမကလေ့လာအကဲဖြတ်ရမှာဖြစ်ပါတယ်။အကြောင်းကတော့ဂျနီဗာဆွေးနွေးပွဲကမာရင်တယ်လို့ဆိုရင်တခြားနေရာကဆွေးနွေးပွဲတွေမှာလည်းကောင်းတဲ့လက္ခဏာမရှိတော့လို့ပါပဲ
။အခုဆွေးနွေးနေတဲ့၈ကြိမ်မြောက်ဆွေးနွေးပွဲကိုနိုဝင်ဘာလ28ရက်ကစတင်ခဲ့ပြီးဒီဇင်ဘာလ15ရက်နေ့မှာပြီးဆုံးဖို့သတ်မှတ်ထားပါတယ်။စီးရီးယားမှာ9နှစ်ကြာနေပြီဖြစ်တဲ့စစ်ပွဲအတွင်းလူပေါင်း2သိန်းခွဲကျော်သေဆုံးခဲ့ရပြီး17သန်းကျော်ကတော့ပြည်တွင်းရောပြည်ပမှာပါနေရာပြောင်းရွှေ့နေခဲ့ကြရပါတယ်။တစ်ချိန်တည်းမှာပဲသိန်းနဲ့ချီတဲ့အရက်သားတွေအတွက်လိုအပ်နေတဲ့အရေးပေါ်ကယ်ဆယ်ရေးအကူအညီတွေပေးဖို့ရမှာစီးရီးယားအစိုးရရဲ့နှောက်ယှက်ဟန်တာမှုတွေကိုကြုံတွေ့နေရဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးတပ်ဖွဲ့တွေကသတင်းပေးပို့နေကြပါတယ်။အဲ့ဒီလိုအခြေအနေတွေမှာအဆိုးဆုံးကတော့စစ်တပ်အဝိုင်းခံထားရတဲ့ဒမတ်စကတ်မြို့အစွန်အဖျားအရှေ့ပိုင်းဂိုထာကဒဏ်ရာရသူစွတ်စွတ်ဝဝနာမကျန်းဖြစ်နေသူပေါင်း900နီးပါးကိုဘေးကင်းရာရွှေ့ပြောင်းဖို့ခွင့်ပြုချက်တောင်းနေတာကိုအခုထိညှင်းဆန်နေတာပဲဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီလူတွေတဲကအများအပြားဟာအရေးပေါ်စေဝါကုသမှုမခံယူရရင်တည်သွားနိုင်တဲ့အခြေအနေမျိုးဖြစ်ကြောင်းသတိပေးထားတာလည်းဖြစ်ပါရဲ့ရှင်။
ဆရာရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်သစ်ကိုပြုပြမှုသတင်းပတ်အနည်းငယ်ပဲကျန်မာတော့တယ်။ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲ။တိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။နေ့ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲတော်ရရှင်တွေကိုဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဗီဒီယိုရဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။လာမယ့်စနေညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါရစေ။ဗီဒီယိုရဲ့တောက်ကြနေမနေ့ကအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုရိုဟင်ဂျာဆိုင်ရာအမေရိကန်ထက်လွှတ်တော်အမတ်တယောက်နဲ့ဗီဒီယိုရဲ့တည်တံ့ဆွေးနွေးခန်းကိုကောက်နှုတ်တင်ပြပေးပါမယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်ဒေသခံတွေရဲ့မုန်းတီးမှုဟာလွန်စွာပြင်းထန်နှက်ရှိုင်းနေတယ်။တန်ဆူချိုကာရန်ထားတဲ့သူ့အခေါ် prison camp အကျဉ်းစခန်းတွေမှာအပြင်နဲ့ဆက်သွယ်မလုပ်ဘဲနေနေကြရတာဟာဒုတိယကမ္ဘာစစ်ကပိုလန်နိုင်ငံမှာဂျူးတွေကိုပိတ်လောင်ထားတဲ့ဂက်တိုအကျဉ်းစခန်းတွေနဲ့တူညီနေတယ်လို့အမေရိကန်အထက်လွှတ်တော်အမတ်တဦးကပြောလိုက်ပါတယ်။ Dick Durbin ဟာမကြသေးခင်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုတွားရောက်ခဲ့ပြီး VOA နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီအကြောင်းဥကျော်ဆန်သားကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။သူကရခိုင်ပြည်မြောက်ပိုင်းကိုရောက်တော့ဒေသခံတွေနဲ့တွေ့ခဲ့ရတယ်။ဒီဒေသခံတွေဟာသူ့ခေါ်ဒီရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဘလောက်ခါခါသီးသီးမုန်းတိနေရတယ်ဆိုတာကိုစိုက်ပြီးတော့အခုလိုပြောပါတယ်
။ The other part of this was to spend time in Myanmar to speak to the people who live there in this Rakhine province where all of this is taking
place. ဒီမနက်ကဘက်ကိုလည်းရောက်ခဲ့ပါတယ်။ဒီပြဿနာတွေဖြစ်ပွားခဲ့တဲ့ရခိုင်ဒေသကလူတွေနဲ့စကားပြောခွင့်ရခဲ့ပါတယ်။ဒီလူတွေရဲ့ရိုဟင်ဂျာတွေအပေါ်မှာမုန်းတိမှုဘလောက်ထိနှဆိုင်နေလဲဆိုတာကိုလည်းသိခဲ့ရပါတယ်။ဒီအခြေအနေတွေဟာ21ရာစုမှာရှိနေသေးတယ်ဆိုတာမယုံကြည်နိုင်စရာပါပဲ။စကားပြောနေတာကိုရခိုင်ပြီးတော့ရိုဟင်ဂျာဆိုတဲ့စကားကိုမသုံးပါနဲ့။ဒီရိုဟင်ဂျာဆိုတာတကယ်မရှိဘူးဆိုပြီးတော့ရိုဟင်ဂျာရှိတယ်ဆိုတာကိုညှင်းဆန်ကြပါတယ်။ဆက်လက်ပြီးတော့မုန်တီမှုကဘာကြောင့်ကြောက်တောင်ပြင်းထန်ရသလဲဆိုတာကိုလည်းသူကသုံးသပ်ဖို့ကြိုးစားပါတယ်ပြီးတော့ဒါကတောင်အာဖရိကအပါတိုက်လို့ခေါ်တဲ့အသားရောင်ခွဲခြားမှုတွေပူဆိုးရတယ်လို့လည်းသူကမှတ်ချက်ချပါတယ
် It isn't because they have spent so much time near them it turns out
အဲ့ဒီမှာနေနေကြတာတိတ်မကြသေးလို့မဟုတ်ပါဘူးမြန်မာပြည်ကလူတွေကသူတို့နဲ့ထိတွေ့မှုမရှိသလောက်ဖြစ်နေခဲ့ကြပါတယ်သူတို့တိစောက်ပေးထားတဲ့ prison camps အကျဉ်းစခန်းတွေအကြောင်းမေးရင်အမျိုးသမီးတစ်ယောက်ကတောင်အာဖရိကကအပါတိုက်လို့ခေါ်တဲ့အသားရောင်ခွဲခြားမှုနဲ့တူတယ်လို့ပြောပါတယ်။ဒါပေမဲ့တောင်အာဖရိကမှာတုန်းကလူမဲတွေဟာတီးကြနေထိုင်ခဲ့ကြပေမဲ့လူပြူတွေရှိတဲ့နေရာကိုသွားပြီးတော့အလုပ်လုပ်ကင်ခွင့်ရှိပါတယ်။ဒီရိုဟင်ဂျာတွေကတော့တန်ဆူးကျိုးတွေနောက်ွယ်ကစခန်းတွေထဲမှာပဲနေနေရပါတယ်။အပြင်ထွက်ခွင့်မရှိပါဘူး။ဒါဟာဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးတွေကိုပိတ်လောင်ထားခဲ့တဲ့ဝါဆော့အကျဉ်းစခန်းတွေနဲ့ပို့ပြီးတော့တူပါတယ်။
ဆလပီဒေါန်ဆန်းစုကြည်ရဲ့အခန့်ကဏ္ဍဒေါန်ဆန်းစုကြည်ပေါ်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်တင်ဝေဖန်နေကြတာတွေကိုလည်းသူကဆက်လိုက်ပြီးတော့ပြောသွားပါတယ
်အန်ဆန်းစုချီ a person whom I've gladly voted for by resolution to congratulate for her courage
ဒေါန်ဆန်းစုကြည်ဆိုတာသူ့ရဲ့ရဲစွမ်းတတ္တိကိုချီးကျူးမဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့ကိုယ်တိုင်ဝမ်းမြောက်ဝမ်းသာမဲပေးခဲ့တဲ့ပုံကူဖြစ်ပါတယ်အခုကိစ္စမှာတော့သူဟာအပြောင်းလဲလှုပ်ချင်စိတ်မရှိတာပဲလားလှုပ်နိုင်တဲ့အင်အားမရှိတာပဲလားဒါတွေကိုကျူးလွန်နေတာကစစ်တပ်ပါသူကကဘာကဝေဖန်အပြစ်တင်နေကြတာဟာဆရာနာရှင်စနစ်ကို15နှစ်လုံးလုံးစွန့်စားအာခံလာသူတယောက်အနေနဲ့ဒီရိုဟင်ဂျာကိစ္စကိုပို့ပြီးတော့လေးနဲ့မပြောရကောင်းလားဆိုတာဒေါသဖြစ်မှုန်ထူပြီးတော့လုပ်နေကြတာလို့ထင်ပါတယ်ဒီချင်းနေစိုးကိုသူကပြောင်းလဲပြုပြင်နိုင်မလားမဖြစ်နိုင်ပါဘူးသူ့မှာအာဏာမရှိပါဘူးဒါပေမဲ့သူ့အနေနဲ့ပို့ပြောတင်ပါတယ်ပို့လှုပ်တင်ပါတယ်ဒါကသိရှင်းပါတယ
်သူ့ကိုထောက်ခံသူတွေကတော့စစ်တပ်ကိုမထိန်ချုပ်နိုင်သေးသည့်တိုင်အောင်ဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီမျိုးစစ်ဆက်လက်ဆင်နွှဲနိုင်အောင်ထိန်းသိမ်းနေရတယ်လို့ဆိုကြောင်းစနေတာကဆက်ပြီးပြောပါတယ်ဒီအခြေအနေတွေအလုံးအတွက်အဓိကတောင်းရှိတဲ့စစ်တပ်ကိုဖိအားပေးတံခတ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူမမှိတ်မသုံးယူကြည်တယ်လို့ဆိုပါတယ
် They should be held accountable
တောင်းရှိတဲ့စစ်ဘက်ခေါင်းဆောင်တွေအပေါ်မှာဖိအားတွေပေးဖို့လိုအပ်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်ဒီလိုနည်းနဲ့သာသူတို့ရဲ့လောက်ရက်တွေအတွက်သူတို့မှာတောင်းရှိတယ်ဆိုတာကိုပြသနိုင်မှာဖြစ်ပါတယ
်အမေရိကန်ထက်လွှတ်တော်အမတ် Dick Durbin ဟာပူဟမင်းကြီးသွားရောက်ခဲ့စဉ်တုန်းကရိုဟင်ဂျာဆိုတဲ့အဆုံးနှုတ်မဆုံးမနဲ့ဆောင်ကျင်သွားခဲ့တာကိုလည်းပဲမှားရလို့မယူဆကြအောင်ပူဟမင်းကြီးဟာအင်တန်လိမ့်မာပန်းနတ်စွာကင်တွဲသွားခြင်းသာဖြစ်ကြောင်းသူအနေနဲ့ပူဟမင်းကြီးကိုလွန်စွာလေးစားကြောင်းလည်းပြောသွားပါရခင်ဗျာ
မြန်မာနိုင်ငံကမကြခင်ကတွားရောက်ခဲ့တဲ့အမေရိကန်အထက်လွှတ်တော်မှန်တဲ့ VOA ရဲ့တွေ့ဆုံမေးမြန်းခန်းတက်ကနေပြီးတော့ဥကျော်ဇန်တာကကောက်နှုတ်တင်ပြသွားတာပါ။ဒါနဲ့တစ်ဆက်တည်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့အခြေဆိုင်နိုင်ငံတကာပြည်ပခန့်လေ့လာရေးဖွဲ့ ICG ကဒီဇင်ဘာလ9ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကရိုဟင်ဂျာကြက်တဲဟာအန္တရာယ်ကြီးတဲ့အခြေအနေသစ်တစ်ယောက်ဝင်ရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာအကြောင်းကိုလည်းကိုကျော်ကျော်သိန်းနဲ့အတူပြောပြပေးခြင်းပါသေးတယ်ရှင်။ဆိုတော့ကိုကျော်ကျော်သိန်းရဲ့ဒီအစီရင်ခံစာထဲမှာဘယ်ချက်တွေကိုအဓိကထားဖော်ပြထားသလဲရှင်
။ဟုတ်ကဲ့ပါ။ဒီအစီရင်ခံစာကိုကျွန်တော်ဖတ်ထားသလောက်တွေ့ရတာကတော့ ဒီအခြေအနေဟာမြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးနဲ့နိုင်ငံတကာဆက်ဆံရေးတွေမှာအပြောင်းအလဲတွေဖြစ်လာနေတယ်။ Oregon Ranger Salvation Army လို့ခေါ်တဲ့ ASA စစ်သွေးကြောအဖွဲ့ကအနာဂတ်မှာနေဆက်ကိုဖျက်ကျော်ပြီးတိုက်ခိုက်လာနိုင်ခြင်းရှိတယ်။အဲဒီလိုမျိုးတိုက်ခိုက်တာတွေဖြစ်လာရင်မြန်မာနဲ့ Bangladesh နိုင်ငံကြားတင်းမာမှုတွေတိုးလာနိုင်တယ်။ဘယ်လိုနိုင်ငံတကာရဲ့တန်ခတ်အရေးယူမှုမျိုးပဲဖြစ်ဖြစ်အသေးအချာစဉ်းစားသုံးသပ်ဖို့လိုတယ်ဆိုတဲ့အချက်တွေပါပဲခင်ဗျာ။
ဒီချက်တဲကပြည်တွင်းနိုင်ငံရေးနဲ့နိုင်ငံတကာဆက်ဆံရေးမှာရောအပြောင်းလဲဖြစ်လာနေတယ်ဆိုတာနဲ့ပတ်သက်ပြီးဘယ်ချက်တွေကိုထောက်ပြထားတာလဲရှင
်ပြည်တွင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပြောထားတဲ့အထက်မှာမြန်မာနိုင်ငံရေးလမ်းကြောင်းကိုပုံဖော်ထားပြီးသားဖြစ်ပြီးပြောင်းလဲဖို့တိတ်ကိုးခက်ခဲလိမ့်မယ်ဆိုတာအတိအမှတ်ပြုဖို့အရေးကြီးတယ်လို့ထောက်ပြထားပါတယ်အစိုးရရဲ့စစ်ဖက်ရဲ့မြန်မာလူထုတရက်လုံးနီးပါးရဲ့ဟာဒီကိစ္စပေါ်မှာတညီတညွတ်တည်းရှိနေကြပြီးဒီလိုညီညွတ်မှုမျိုးဟာခေတ်သစ်သမိုင်းမှာဘယ်ကိစ္စရနဲ့ပတ်သက်ပြီးတော့မှမရှိခဲ့ဘူးလို့ရေးထားပါတယ်။အဲ့ဒီချက်ကိုထောက်ပြပြီးတန်ခတ်အရေးယူမှုချမှတ်တာကိုသတိပေးထားတာပါ။တန်ခတ်အရေးယူမှုတွေဟာကမ္ဘာတော်မှာဒီလိုအလားတူလူရမျိုးတွေလို့ဖို့စဉ်စားစီစဉ်နေသူတွေကိုတားဆီးလို့ရနိုင်ခြင်းရှိတဲ့အချက်ပြမှုတစ်ခုဖြစ်နိုင်ပေမဲ့မြန်မာနိုင်ငံမှာတော့ဒီလိုတန်ခတ်အရေးယူတာတွေကအပေါင်းလက္ခဏာဆောင်တဲ့အပြောင်းအလဲဖြစ်လာနိုင်ခြင်းမရှိပါဘူးတဲ့။ဒါအပြင်အတိအကျဘယ်လိုမျိုးချမှတ်တယ်ဆိုတာပေါ်မူတည်ပြီးအခြေအနေကိုပိုဆိုးသွားအောင်လုပ်တယ်လို့တော့မှဖြစ်နိုင်ပါတယ်လို့ ICG ကသတိပေးထားပါတယ
်အာစာလို့ခေါ်တဲ့ဒီစစ်သွေးကြောအဖွဲ့ကရောအနာဂတ်မှာနေဆက်ဖြတ်ကျော်တိုက်ခိုက်လာနိုင်ခြင်းရှိတယ်လို့သတိပေးထားတယ်ဆိုတော့အာစာအဖွဲ့ဝင်တွေဘယ်မှာရှိနေတယ်ဆိုတော့အစီရင်ခံစာမှာပြောထားသေးလားရှင
်အစီရင်ခံစာထဲမှာဖော်ပြထားတာအရာကတော့ဒီအာစာအဖွဲ့ရဲ့စီယုံရင်မှုတွေဒီအဖွဲ့ဝင်အများစုဟာမြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့တခြားလူတွေနဲ့အတူတူရောပြီးတော့ထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေထဲမှာရှောင်းနေတယ်လို့ဆိုပါတယ်။သူတို့ရဲ့အခုအစီအစဉ်စာကိုပြုစုဖို့သူတို့တွစ်ဆုံမေးမြန်းထားတဲ့လူတွေထဲမှာအဲ့ဒီစခန်းတွေထဲမှာရောင်းနေတဲ့အာစာအဖွဲ့ဝင်တွေလည်းပါတယ်လို့အစီအစဉ်စာထဲမှာဖော်ပြထားပါတယ
်။ဟုတ်ကဲ့ကိုကျော်သိန်းရေအခုလိုတိုက်ခိုက်မှုတွေကိုဘယ်လိုလှုပ်လာနိုင်တယ်ဆိုတာနဲ့ဘယ်လိုအကျိုးဆက်တွေဖြစ်လာနိုင်ခြင်းရှိတယ်ဆိုတာကိုရောအသေးအချာပြောထားသေးလားရှင်
။ဟုတ်ကဲ့ပါ။ဒီနေဆက်ကိုဖြတ်ပြီးတော့တိုက်ခိုက်ဖို့အတွက်ဆိုရင်အာစာအဖွဲ့အနေနဲ့ကမတူတဲ့သင်တန်းတွေအရင်တုန်းကလည်းမတူကွဲပြားတဲ့သင်တန်းတွေပေါ့လေတခါလက်နက်ခဲယမ်းတွေဒီဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာသူတို့လှုပ်ရှားဖို့အတွက်နေရာစသဖြင့်လူမဲတဲ့အဲဒီလိုမျိုးနေရာရဖို့ကိစ္စမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လက်ရှိမှာဘင်္ဂလားဒေ့ရှ်ကသူတို့ဒေါသထွက်နေတယ်မကြေမနက်ဖြစ်နေတယ်ဆိုတဲ့အခြေအနေတွေကြောင့်အခုအချိန်မျိုးမှာအာဆာအဖွဲ့အနေနဲ့ဘင်္ဂလားဒေ့ရှ်ထဲမှာလှုပ်ရှားဖို့နေရာရဖို့ကပို့ပြီးတော့နှီးဆက်လာတယ်လို့လည်းဆိုပါတယ်အာဆာအဖွဲ့ကတကယ်ပဲနေဆက်ဖြတ်ပြီးတော့တိုက်မယ်ဆိုရင်တော့ရခိုင်ပြည်မြောက်ပိုင်းကအလွယ်တကူဝင်တိုက်နိုင်တဲ့လူမျိုးရေးစခန်းတွေဒါမှမဟုတ်ပို့ပြီးလွယ်ကူတဲ့ပြည်မှတ်တစ်ခုဖြစ်တဲ့ဒီရိုဟင်ဂျာတွေနေသွားတဲ့မြေတွေပေါ်မှာရွှေ့ပြောင်းနေထိုင်တဲ့မူဆလင်မဟုတ်တဲ့လူတွေကိုတိုက်ခိုက်နိုင်တယ်လို့ရေးထားပါတယ်။အဲလိုမျိုးတိုက်ခိုက်တာတွေဖြစ်လာတယ်ဆိုရင်တော့တကယ်ကိုစိုးရွားတဲ့အနှုတ်လက္ခဏာဆောင်တည်ရောက်မှုတွေဖြစ်လာပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာတင်းမာမှုတွေအရှိန်မြင့်လာပြီးတော့ဒီစစ်တပ်နှစ်ခုကြားမှာတိုက်ခိုက်ကြတဲ့အထိဖြစ်လာနိုင်တယ်လို့လည်းပဲ ICG ကသတိပေးထားပါသေးတယ်။
ဟုတ်ကဲ့အဲ့လိုဆိုတော့ဒီလောက်အရေးကြီးတဲ့အခြေအနေတွေဖြစ်လာနိုင်တယ်လို့သတိပေးထားတော့ဘာတွေလုပ်တဲ့နည်းဆိုတာကိုလည်းအကြံပေးထားမှာပေါ့နော
်ဟုတ်ကဲ့ပါဒီအဓိကသူတို့အစီအစဉ်စာမှာအကြံပေးထားတာကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အတိအကျပြတ်မှတ်ထားအရေးယူတာတွေကိုချမှတ်တဲ့ဆိုရင်တော့မှပဲရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုစပီးပေးသင့်တယ်လို့အကြံပေးထားပါတယ်တခါမြန်မာနိုင်ငံကိုလည်းပဲအဆက်မပြတ်လိုက်ဖဲနဲ့ထိတွေ့ဆက်ဆံတာကိုဆက်လုပ်သွားဖို့လည်းအကြံပေးထားပါတယ်နောက်ခွန်ကြီး
ဟုတ်ကဲ့ကိုကျော်ကျော်သိရင်အခုလိုအစီရင်ခံစာကိုကောက်နှုတ်ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်အောင်ပြောပြပေးခဲ့တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လိုတယ်။သောတာရှင်တွေနားဆင်လိုတဲ့သတင်းချင်းတွေတောင်းယူလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VO American တန်ကနေ2019ခုနှစ်ဒီဇင်ဘာလ8ရက်တောက်ကြနေ့မနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50ပြင်လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့ American Style Alien အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာအလှပအတွက်စေကန်းတွေမှာတွားရောက်ပြုပြင်မှုတွေရဲ့ဘေးထွက်ပြဿနာတွေအကြောင်းကိုအခုလိုနားဆင်နိုင်ပါတယ
်ဒီညနာတခုတော့ဖူးယောင်လာတဲ့ရေရေထွက်တဲ့အဖက်ကြီးကွာတဲ့နေအောင်မခံနိုင်ဘူးဦးကောင်းနေနဲ့ဆက်ပြင်းပြင်းဖြစ်နေတ
ယ်အရေးပြအထူးကဆရာဝန်ဒေါက်တာဆိုးဝင်းဦးကပြောပြပေးသွားမှာဖြစ်ပါတယ်အဲ့ဒီနောက်တိုင်းရင်သတင်းလွှာကန္တာကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီကနေ့မနေ့တင်ပြမယ် EDM အသုံးက
breaka leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲသဘောက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပြစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကစမကာမီအမှုပညာတွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကဖြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ဖြောင်းပြန်တဲ့ဘောအထိပဲယူပြီးဒီပွဲကမဲ့လူကိုကန်ကောင်းပါစေအောင်မြင်ပါစေလို့ဆူတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာဖြောင်းပြန်ဖြစ်ပြီးအစီအမပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူကပြောလာတဲ့ဆိုရင် idiom ဆိုရဲ the white day ကတော့ကိုယ်ကိုကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥမာကတော့
It's important for our first performance tonightto be a success. So, break a leg, everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကိုကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးခန္ဓာကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အလှပစေခန်းတွေနဲ့အရေးပြပြဿနာတွေအကြောင်းကိုနားဆင်ကြရမှာပါမြန်မာနိုင်ငံမှာအရင်ကတိတ်မရှိခဲ့တဲ့အလှပစေခံတွေအခုများလာနေပြီးကျန်းမာရေးအကျိုးဖြစ်စေတာရှိသလိုဘေးထွက်ပြဿနာတွေမကြာခဏဖြစ်နေတာလည်းရှိနေပါတယ်။ဘလို့ကြောင့်အခုလိုအရေးပြပြဿနာတွေဖြစ်လာရပြီးဘလို့ကာကွယ်နိုင်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံကအရေးပြအထူးကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါရရှင်။
ဟုတ်ကဲ့ဒေါက်တာဆိုးဝင်းခင်ဗျာကျွန်တော်တို့ဒီအလှပစေကန်းတင်နေဒီအရေးပြပြဿနာတွေဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာဘယ်လိုအနေအထားရှိလဲဆရာကြီ
းဒီအလှပကုတာတွေအရေးပြအလှပကုတဲ့စေကန်းတွေကလည်းဒီရင်တော့တိတ်မရှိနေမယ်ခုနောက်ပိုင်းဆိုအရန်ပေါ်လာတော့ပေါ့နော်သူပြင်ရန်ကုန်မှာဆိုတော်တော်များပါတယ်ကုလေကုတာကြတယ်ကုတာကောင်းတာတွေလည်းရှိသလိုပြဿနာဖြစ်တာတွေဒီတော့ဇူဇူဖြစ်တာတွေလည်းမကြာခဏကြားရတယ်ဟုတ်တလောစီအားဆိုရင်ဒရင်းစာစံတော်ချိန်ဒရင်းစာထင်တယ်ဒရင်းစာတကူမှာအလှပစီမံတကူကိုဒီ celebrity တယောက်ပေါ့နော်မိမကြီးတယောက်ကတရားဆွဲတဲ့အကြောင်းလေးပါလာတယ်အဲ့ဒါဖတ်ရတယ်ပြီးတော့အခုလောလောလတ်လတ်ပဲသိနေကြခင်မယ်ဒီတပတ်နှစ်ပတ်ပတ်ဝန်းကျင်မှာအလှပစီမံတကူမှာပဲကျောင်းမလေးတယောက်ကပူဇော်မှုခံယူပြီးတော့ပြဿနာဖြစ်တာအဲ့ဒါကိုလည်းလူမှုကွန်ရက်မှာတင်တာပြီးပြန်ရှင်းတာပြီးတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြဿနာတွေဖြစ်နေတယ်ဆိုတော့ ဒီအလှပစေကန်းဒီမှာဒီပြည့်လို့ပြည့်တဲ့သဘောသဘာဝလေးနဲ့ဘလို့ရေပြားပြဿနာမျိုးတွေကျောင်းရယ်ဆိုတာကိုနည်းနည်းစပြီးတော့ရှင်းပြပေးပါလားဆရာကြီ
း။လမ်းပစေကန်းဆိုတာခြုံပြောတာပေါ့နော်။အဲ့ဒီမှာကုသမှုတွေကအများကြီးရှိတယ်။အဲအဓိကတော့အသက်အရွယ်ရာဦးမင်းလာတာကိုပြန်ပြီးတော့နှုတ်ပြောင်းကုသကြတာပေါ့။စေလင်းကြီးကုသတာတွေပါတယ်။တော့စေလင်းကြီးတွေပြီးပြီးကုသတာပါတယ်။နောက်စက်တင်နဲ့ကုသတာတွေလည်းပါတယ်။နောက်ဆေးထိုးတာတွေလည်းပါတယ
်။ဟုတ်ကဲ့ဆရာ။အခုဒီနောက်ဆုံးပေါ့နော်ဒီဆီအောင်မတူဖြစ်သွားတဲ့ဒီရေပြားပြဿနာလေးအကြောင်းရောနည်းနည်းရှင်းပြပေးပါလားဆရာကြီးဘာကြောင့်အခုလိုဖြစ်ရလဲပေါ့နော
်ကျွန်တော်ပန်တီးရသလောက်တော့ဆီအောင်မလေးတရားသူ့ရဲ့အတိလာဘစီကံတစ်ခုမှာရန်ကုန်မြို့မှာပဲအဲအတိလည်းတည်နေတယ်ဆိုတော့လာကုပါဆိုတော့သူသွားတယ်သွားတော့ဆီအောင်ကကင်မီကယ်ပြီးလို့ခေါ်တဲ့ဆေးလိမ့်ပြီးတော့ကုသမှုတစ်ခုကိုလုပ်ပြလိုက်တယ်ဒါမဲ့အကမ်းမသိတဲ့အခါကျတော့အဲ့မှာနောက်ဆက်တဲ့ပြဿနာဖြစ်ပြီးတော့သူ့မျက်နှာတစ်ခုလုံးဖူးယောင်လာတယ်ဒီထွက်တဲ့အဖတ်ကြီးကွာတဲ့နေအောင်မခံနိုင်ဘူးဦးကောင်းနေနဲ့ဆက်ပြင်းပြင်းဖြစ်နေတယ်နေရခံရခဲ့တယ်ပြီးရင်အယူမဲကြီးဆွဲပြီးကြံနေတယ်ဆိုပြောသူကနေ့စဉ်နေ့စဉ် Facebook လူမှုကွန်ရက်မှာကြီးသူကတင်တယ်တင်တဲ့ဥစ္စာကိုလည်းကြံလေဝင်ရတဲ့လူတွေလည်းတော်များတာတွေ့တယ်အဲ့ဒီမှာမှ comment တွေပြီးတဲ့အခါမှာဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ်ကြီးကုသတဲ့နေရာမကောင်းတဲ့ဥစ္စာဘာဖြစ်လို့လောက်တာလဲဆိုပြီးတော့ဒီကုသမှုကိုလာပြီးတော့မကောင်းဆိုပြီးဝေဖန်ရှုံကြတဲ့ဥစ္စာတွေလည်းတွေ့အမှန်တော့ကုသမှုကမကောင်းတာမဟုတ်ကြ။ကုသမှုကကောင်းတယ်။ဒါအကြောင်းအကြောင်းကြောင့်ပြဿနာဖြစ်သွားတာရှိတော့လေ။မထင်လဲလွဲကြတော့ပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့ဘလိုမျိုးအခြားအကြောင်းအကြောင်းကြောင့်တွေကြောင့်ဖြစ်နိုင်ခြေရှိလဲဆရာ။
တကယ်တကယ်တော့ဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ့်ပြီးတော့ကုသတဲ့နေရာဒီအလှမဆိုင်ရာကုသမှုကုထုံးတစ်ခုပါ။အခုမှပေါ်လာတယ်မဟုတ်။ပေါ်လာတယ်နှစ်10နဲ့ချီချီကြာနေပြီ။နှစ်30 40အဲ့ဒီလောက်အထိကိုကြာနေပြီ။ပြောတကယ်တကယ်လေကောင်းတဲ့ကုသမှုဖြစ်တဲ့အတွက်ဘလားပါဆိုင်ကကုသမှုတွေမှာအများဆုံးကုသမှုတို့အောင်မှပြောလို့ရတယ်။သူကဘာကြိုးကျေးဇူးတွေရလဲဆိုရင်နေအောင်ဒီကြောင့်အသားကြီးပျက်စီးနေတာတွေပြန်ပြီးတော့ကောင်းတယ်။အဲ့ဒါကိုအခုကြတော့ဒီနေရာမှာပြဿနာဖြစ်သွားတော့ပေါ့နော်။ပြဿနာဖြစ်တာဘယ်လိုမျိုးဖြစ်နိုင်လဲဆိုစဉ်းစားတဲ့အခါကျတော့ဒီကုသမှုမျိုးဆိုဒါကကောင်းတာရှိသလိုဆိုးတာတွေဖြစ်နိုင်တယ်ပေါ့နော်။အထူးသဖြင့်ဒီကံကံပြီးတော့ခေါ်ပြီးနေလို့တာကောင်းနေတဲ့လူတွေနားမဲတဲ့လူတွေမှာနောက်ဆက်တွဲပြဿနာပုံဖြစ်တတ်တယ်။အခုဖြစ်တဲ့ဆံဝမကြီးကလည်းအသားခက်မျိုးမျိုးအဲ့တော့ဖြစ်နိုင်တဲ့ point တွေကတော့မျိုးစုံပဲ။လူသားကြီးကစဉ်စဉ်ဖြစ်တဲ့ထိခိုက်ရှာလို့တဲ့အသားကြီးဖြစ်တဲ့လူလည်းဖြစ်နိုင်တယ်။ဒါမှမဟုတ်သုံးလိုက်တဲ့ဆီကလည်းဗျံပြင်းတဲ့ဟာမျိုးလည်းဖြစ်နိုင်တယ်။ဒါမှမဟုတ်ထားမဲ့အချိန်ထက်ကိုလွန်ပြီးတော့ထားမိသွားတာလည်းဖြစ်နိုင်တယ်။ဒါမှမဟုတ်လည်းဟိုမလုတ်ခင်လုတ်ပြီးမှကြိုတင်ပြင်ဆင်ရမယ့်ဟာတွေလုတ်ပြီးရဲ့အခါကျရင်မှားချရမယ့်ဥစ္စာတွေအဲ့ဥစ္စာတွေမှာလည်းဟိုလွဲသွားတာတွေလည်းဖြစ်နိုင်တယ်
ဟုတ်ကဲ့ဆရာကြီးအခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့အတွက်ဆရာကြီးဒီဈေးကန်းတွေရောလူနာတွေရောပေါ့နော်ဘလိုမျိုးဆောင်ရွက်ရှောင်ရံတွေကိုတတိပြုတယ်လဲဆရာကြီ
းလူနာအနေနဲ့ကတော့ကိုယ့်ကိုယ်မဲ့ဆရာဝန်အားကျွမ်းကျင်မှုရှိနေရှိသိကြုံရှိနေရှိလုပ်နေကြဟုတ်မဟုတ်အဲ့ဒါတွေကိုတော့နှောင်းအပြင်ဖြစ်စေတခြားပြစင်စကားနဲ့ဖြစ်စေသိပြီးတော့ဟိုလုပ်ရင်တော့ဒီကနေတော့ကောင်းတာပေါ့နော်အဲဒီကုသမှုမှာမျိုးဆိုရင်တော့ဆီအောင်ကပူကြီးကြီးကြီးရဗျကိုကုသမဲ့လူကအသားကြီးပုံစံလေးတို့ကျွန်တော်တို့ရေပြားဆီအောင်နေဆိုရင်ကြည့်တယ်ဒီရဲ့အသားကြီးပုံစံတွေကမတူဘူးကုသမှုရေတုံ့ပြန်မှုရေမတူဘူးဟာယောပဒီအလေပိုင်းပေါ့နော်အဲကအသားကြီးတဲ့လူရဲ့အသားပုံစံမျိုးကတမျိုးကျွန်တော်တို့ရှေ့တောင်ကရှားလူမျိုးတွေပေါ့နော်ဖိလစ်ပင်းတို့ထိုင်းတို့မြန်မာလူတို့မျိုးလူရဲ့အသားကြီးပုံစံကတမျိုးအဲ့အရာတွေကိုကောင်းကောင်းသိထားရမယ်။နောက်တစ်ခါအဲ့လိုအသားရည်ပုံစံမှာမှ sensitive တဲ့အသားရည်လား။နောက်ဉာဏ်နာမှာတချို့ပြဿနာတွေဖြစ်နေလား။အနာတွေကောင်းနေလား။တခုခုရှိနေလား။နေလောင်နေလား။အဲ့အရာမျိုးတွေကိုလည်းဆရာကကောင်းကောင်းသိထားတင်တာပေါ့နော်။နောက်ဘယ်လိုဆေးမျိုးကိုယူမှလဲ။ဒီပြင်လုံးလို့ဆိုတာဆေးတွေကအများကြီး။ဆေးတစ်ခုကျင်းမှလဲ percent ပြင်းပြောင်းနေရတယ်အများကြီး။အဲ့တော့ဘယ်လိုဆေးကိုယူမှလဲ။ဘယ်လိုပြင်းအားကိုယူမှလဲ။နောက်တစ်ခါဒီပြည်တွင်လုပ်တယ်ဆိုတာအပြော့အလေအပြင်အကြီးကားလေးကိုနည်းနည်းစိတ်ဝင်ထိုးပေါက်တဲ့အပြော့အလေအပြင်အမျိုးဆုံးကြီးတယ်အဲ့တော့ဒီလောက်နည်းနည်းသွားမှလေပင်ချိန်မှရက်မှလေနောက်တစ်ခါမလုတ်ခင်လုတ်ပြီးမှဘာလို့မှမလဲနောက်ကိုယ့်ရဲ့ဒူနာရဲ့ဒီလူမျိုးပုံစံကဘယ်လိုကုသမှုပုံစံချမလဲဆိုတဲ့အချက်တွေကအရင်ရေးကြည့်တယ်အဲ့ဒီဟာတွေမှာချုပ်ရင်းမှုတစ်ခုခုမှဖြစ်စီဟို၃-၄ခုမှဖြစ်စီချုပ်ရင်းသွားတဲ့အခါကျရင်နောက်ဆက်တဲ့ပြဿနာဖြစ်စီတို့မြန်မာပြည်သူတွေကဒါမျိုးပဲလူတွေများတယ်ဒီပြည်နယ်ပတ်သက်ရင်သူကနောက်ဆက်တဲ့ကြံစည်တာကြံစည်တာလေးဖြစ်တယ
်ဟုတ်ကဲ့ဆရာ ဦးလိုဒီအလှပဆေးကန်းတွေနဲ့ရေပြားပြဿနာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်က
ရေးကြည့်တာလေထွေးနေအတွေ့အကြုံနဲ့တကယ်ကုသတတ်တဲ့လူဖြစ်ဖို့ဆိုတာလေရေးကြည့်ပါတယ်အခုဖြစ်နေတာကကျွန်တော်တွေ့နေရတာပေါ့နော်သူချင်းဆောင်းအောင်ပြီးလာမကြသေးတဲ့ဆောင်းအောင်ငယ်တွေဖွင့်လာများပါတယ်သူတို့ကတကယ်ပြင်မှတင်တာဘယ်လောက်တက်ခဲ့လဲမသိဘူးပေါ့နော်ဒါတော့ပြင်ပြင်မယ်လာအနေငယ်ပြင်ပြင်မယ်ပြီးရနေစီကန်းဖွင့်နေလုပ်တယ်ဆိုရင်အတွေ့အကြုံကစကားပြောတယ်လीနောက်တန်းတစ်ခါနိုင်ငံတော်အနေနဲ့လေစနီးတကျဒီရုပ်ထူးပြင်ကျမ်းစာရေးဝန်ကြီးဌာနအနေနဲ့ပေါ့နော်နိုင်စင်ချပြီးတာအစစနီးတကျလေကျမ်းပတ်ပြီးတော့လုပ်ပေးနေလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြကြရတာပါရှင်ဒီအစီအစဉ်ကိုကြာသာပတင်းနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လင်းပေးပါတယ် VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းသတင်းပတ်စင်ကန်တာဆိုတဲ့အစီအကောင်းစင်အောက်ကနေပြီးတော့ကျမရဲ့အစီအစဉ်ထုတ်လွှင့်ချက်တွေအားလုံးကိုပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြရပါမယ်နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ဘက်မှာတအန်းပလောင်တပ်ဖွဲ့ TNL နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ဒေသခံ 1,500 ကျော်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုတာနဲ့လင်းခေမြို့နယ်မှာရှမ်းလူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ပြုတဲ့အပေါ်ရှမ်းနိုင်ငံရေးအင်အားစုတွေရဲ့အမြင်သဘောထားတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ့်တူမြို့နယ်မုံရင်အုပ်စုမှာတအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီဇင်ဘာလ5ရက်ည9နာရီကနေမနက်တနာရီအထိTNLA နဲ့ SSPP တို့အကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့က SSPP လှုပ်ရှားနယ်မြေထဲကို TNLA ကပလောင်ပြည်နယ်မွေးရစေးဝါတိုက်ဖြတ်ရေးဆိုပြီးဝင်ရောက်စိုင်းပုတ်စိုက်ထူခဲ့တဲ့အချိန်ကစပြီးနှစ်ဖက်တင်းမာမှုတွေစတင်ခဲ့တယ်လို့ SSPP SSA ဘက်ကပြောဆိုပါတယ်တိုက်ပွဲမှာနှစ်ဖက်ထိခိုက်ဒဏ်ရာရမှုအနည်းငယ်ရှိခဲ့ပြီး TNLA ဘက်က2ဦးကျဆုံးခဲ့တယ်လို့ SSPP SSA ပြန်ကြားရေးအရာရှိကပြောပါတယ်TNLA နဲ့ SSPP SSA တို့ဟာဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ FPNCC FPNCC ထဲမှာပါဝင်ထားပြီးတော့ NCA စာချုပ်ကိုလက်မှတ်ရေးထိုးဖို့လက်မခံပဲနိုင်ငံရေးတက်ရိုက်ဆွေးနွေးရေးအတွက်နီလန်အသည့်ရှာနေတဲ့အဖွဲ့ဖြစ်ပါတယ်
။ချင်းမြင့်နယ်ပလောဝမြို့နယ်အိန္ဒိယမြန်မာနယ်စပ်ဒေသဘက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တဖက်အိန္ဒိယနိုင်ငံမီဆိုရမ်ပြည်နယ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာတစ်နေ့ဆက်တစ်နေ့တိုးလာနေပါတယ်။မီဆိုရမ်ပြည်နယ်တောင်ပိုင်းလုံတလိုင်ခရိုင်အုပ်ချုပ်ရေးရဲပြောဆိုချက်အရဒီဇင်ဘာလ3ရက်နေ့ထိဒုက္ခသည် 1,600 ကျော်စီတိုးပွားလာနေတယ်လို့ပြောဆိုပါတယ်။တိုက်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာလုံတလိုင်ခရိုင်အိန္ဒိယမြန်မာနယ်စပ်နီးကျေးရွာ4ရွာမှာခိုလုံနေရပြီးမီဆိုရမ်ပြည်နယ်ဆိုရအနေနဲ့ရာယီဒုက္ခသည်စခန်းတွေဖွင့်လိုက်ပြီးလိုအပ်တဲ့ကူညီတွေကိုထောက်ပံ့ပေးနေပါတယ်။ဒုက္ခသည်များစုဟာပလောဝမြို့နယ်တွင်နေထိုင်တဲ့ရခိုင်တိုင်းရင်းသားတွေဖြစ်ကြပြီးဂူမီချင်းလူမျိုးတွေလည်းပါဝင်နေပါတယ်
။ရခိုင်မျိုးသားပါတီ ANP ကပါတီဗဟိုအလုံမှုဆောင်တဦးလည်းဖြစ်အတွင်ရေးမှူးအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးကျော်စောဦးဟာဗဟိုကော်မတီဝင်နဲ့ပါတီဝင်အဖြစ်ကနှုတ်ထွက်ခွင့်ကိုဒီဇင်ဘာလ4ရက်နေ့ကဗဟိုဌာနချုပ်ကိုစတင်ခဲ့ပါတယ်။ရခိုင်မျိုးသားအကျိုးစီးပွားနဲ့ညီညွတ်မှုကိုဥမတီတဲ့အပြုတ်မှုများကိုကြုံတွေ့ခဲ့ရတယ်လို့ပါတီကသတ်မှတ်ထားသူပြည်내လွတ်တော်ဒုဥက္ကဋ္ဌဖြစ်အရွေးချေမခံရချင်းအပါအဝင်စစ်တွေမြို့နယ်ပါတီအင်အားစုနှစ်စုကွဲပြားသွားရတဲ့လှုပ်ဆောင်ချက်တွေဟာပြုတ်ပြင်လို့မရတဲ့အချက်ပေးခေါင်းလောင်းတံတွေဖြစ်နေတယ်လို့သူ့ရဲ့နှုတ်ထွက်ခွင့်စာမှာဖော်ပြထားပါတယ် ဥကျော်စောဦးဟာစစ်တွင်မြို့နယ်အမှတ်နှစ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တတိပုဂ္ဂလအဖြစ်အရွေးချယ်ခံရပြီးနောက်ရခိုင်မျိုးသားပါတီနယ်ပူးပေါင်းလာခဲ့သူဖြစ်တယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာတင်ပေးတပတ်အတွင်းမှာဒုတိယမြောက်နှုတ်ထွက်စာတင်တဲ့ပါတီခေါင်းဆောင်တဦးလည်းဖြစ်ပါတယ်
အခုလိုပါတီထိပ်ပိုင်းခေါင်းဆောင်တို့ချို့နှုတ်ထွက်စာတင်ထားပေမဲ့နှုတ်ထွက်ခွင့်ပြုမပြုဆိုတာကိုတော့လာမယ့်ဇန်နဝါရီလပထမပတ်မှာကျင်းပမယ်ပါတီ
စောပါဦးကြီးဟာမြန်မာနိုင်ငံလွတ်လပ်ရေးရအောင်နဲ့ပြည်တော်စုတိုင်းသားကိုစားပြုခေါင်းဆောင်မဟုတ်တဲ့အတွက်အစိုးရနဲ့တတ်မတော်ကစိုက်သူခွင့်မပေးတာဖြစ်ပြီးမဖြစ်မနေစိုက်သူချင်ပါရဲ့ကအန်ယူသင်းချုပ်နယ်မြေ၄ဘွားစခန်းမှာစိုက်သူရမယ်လို့နိုဝင်ဘာ၂၆ရက်ရက်စွဲနဲ့ကျင်းပရေးကော်မတီဆန်ဂရင်းပြည်နယ်
မွန်ပြည်နယ်မှုတုံမြို့မှာရှိတဲ့ရပါဝဲတိုင်းဆက်ယုံတွေကိုပြည်သူတွေနဲ့ဝေးရကိုပြောင်းရွှေ့ဖို့မဖြစ်နိုင်တယ်လို့တကယ်လို့ရေဆိုးရင်ညှစ်ထုတ်လို့မကြောင်းတခြားနေရာကိုပြောင်းရွှေ့မယ်ဆိုရင်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုရှိမှာဖြစ်တဲ့အတွက်အခုရှိတဲ့နေရာမှာစနစ်တကျပြန်လည်ပြုပြင်တာကပိုပြီးထိရောက်မှုရှိတယ်လို့ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်အထမပုံမှန်အစည်း
ပြောင်းရွှေ့ပေးဖို့အလေးအနက်တိုက်တွန်းထားကြောင်းအဆိုကိုပြီးခဲ့တဲ့မွန်ပြည်နယ်လွတ်တော်တရမတ်ပုံမှန်အစည်းအဝေးကျင်းပတဲ့စက်တင်ဘာလ၈ရက်နေ့မှာအတည်ပြုခဲ့ပြီးသားအဆိုကနေဝန်ကြီးချုပ်ကတုံ့ပြန်ပြောဆိုခဲ့တာပါမွန်ပြည်နယ်ဆယ်မြို့နယ်အတွင်းရာဘာအဝေတိုင်း30ခုရှိတဲ့အနယ်မုဒုံမြို့မှာဆယ်ယုံရှိနေပါတယ်
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမြန်မာတက်မတော်နဲ့တောင်ပိုင်းရှမ်းပြည်တက်မတော်RCSS တို့အကြားရှမ်းလူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နေရွေးချစ်ကြံကြနေတဲ့အခြေအနေကနေနိုဝင်ဘာလကုန်ပိုင်းမှာကျင်းပတဲ့ GICM အစည်းအဝေးအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေဝင်ရောက်ညှိနှိုင်းမှုကြောင့်လင်းခေမြို့မှာကျင်းပသွားဖို့သဘောတူည
ရှမ်းနိုင်ငံရဲ့အင်အားစုတွေကနေအမြင်ကွဲပြားမှုတွေရှိနေပါတယ်။နမ်ဟော့မ်ကနေစုစည်းတင်ဆက်ပေးထားပါတယ်
။မြို့တော်တောင်ကြီးမှာကျင်းပခွင့်မရဘဲရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုလင်းခေမြို့မှာကျင်းပစေတာဟာနိုင်ငံရေးအရခွဲခြားဆက်ဆံခြင်းဖြစ်တယ်လို့ SNLD ရှမ်းတိုင်းနာမြားဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကအခုလိုပြောပါတယ်။
လင်းခေမှာလုပ်တယ်ဆိုတော့ရှမ်းအမျိုးသားလုံးအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒါမှပြစ်ပြစ်နဲ့ပြစ်ဆိုင်တဲ့ကိစ္စပဲ။လင်းခေမြို့မှာပဲသွားပြီးလုပ်ဖြစ်ကြည့်တယ်ဆိုတာကတော့ဒါပြစ်ကြဆက်ဆံခြင်းလို့တော့ပြောလို့ရပါတယ်
။ရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကင်တပ်ဖွဲ့တွေပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အလဲကျဥက္ကဋ္ဌ RCSS SSA ခေါင်းဆောင်ပိုချုပ်ကြည်ရစစ်ကတော့နိုင်ငံရေးလိုအပ်ချက်အရအစဉ်ပြေတဲ့နေရာမှာလှုပ်ဆောင်တည်တယ်လို့ရှမ်းဘာသာနဲ့အခုလိုပြောပါတယ်။
နဝမလျောနဲ့တာဒီဟက်အန်ဒီနဲ့ဟုတ်တယ်
တကယ်လို့တောင်ကြီးသုံးမဟုတ်ပင်လုံးမှာမလုပ်ရရင်ကျွန်တော်တို့မလုပ်တော့ဘူးလားပေါ့နိုင်ငံရဲ့ဂုဏ်သိက္ခာကိုပဲစောက်သိမ်းမလားဒါမှမဟုတ်နိုင်ငံရေးလိုအပ်ချက်အတွက်အစဉ်ပြေတဲ့နေရာမှာလုပ်မလားဆွေးနွေးကြမလားစော်ဘွားခက်သုံးကလည်းဒီတိုင်းပဲသူပြီးလှုပ်လာခဲ့တာပါပဲ
ကျပ်ဖြူပါတီခေါ်ရှမ်းတိုင်းနာမြားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်အိုက်ပေါကလည်းရှမ်းအမျိုးသားတွေအကြားနိုင်ငံရေးဘုံသဘောတူညီချက်အမြန်ဆုံးရဖို့အရေးကြီးတယ်လို့ပြောပါတယ်
ကိုယ်ကတော့ဒီကြက်ရဲ့အချင်းပြင်းလို့လာကြတော့ဒီဂျန်နယ်လာကူမှာလုံးမယ်ဆိုတော့ဒီလိုကျွန်တော်တို့ဒီရှမ်းတရား NDM မလို့ပါသေးရေကျွန်တော်တို့ရှမ်းတိုင်းသားများရဲ့အသာမပါသွားတော့ဘူးလေအပိုင်ကျွန်တော်တို့နဲ့အဆုံးဆုံးမရှိမှာပေါ့ပြီးတော့အောင်မြင်ဖို့ကဒီတိုင်းသားနဲ့တိုင်းနေနဲ့အစိုးရနဲ့တက်မလို့ပမာဏအများကြီးမရှိပါဘူးကျွန်တော်တို့တိုင်းတိုင်းမျိုးကိုချင်းချင်းအလျှော့ပေးလုပ်ပေးနိုင်တော့အောင်မြင်သွားမှာပေါ့
လူမျိုးအလိုက်ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ RCSS SSA ကတာဦးဆောင်ကျင်းပရမှာဖြစ်တဲ့အတွက်တပ်မတော်ကတောင်ကြီးမြို့မှာကျင်းပခွင့်မပြုဘဲ၎င်းတို့စိုးမိုးထားတဲ့မြို့တွေမှာကျင်းပခွင့်ပြုတာဖြစ်တဲ့အတွက်လင်းခေမြို့မှာကျင်းပဖို့တပ်မတော်ကတဘောတူလိုက်တာဖြစ်ပါတယ်
ဆက်ပြီးတော့မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ပေါင်းစည်းနိုင်ရေးအတွက်ဒီဇင်ဘာလပထမအပတ်ကနှစ်ဖက်ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးမှုမှာပေါင်းစည်းရေးအခြေခံအချက်တွေအပြင်မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့အတွက်ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီအခြေအနေကိုတော့မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်။
ကြာကံဖွဲ့စည်းမပဝင်ပဲမွန်နိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းတွဲဆုံမှုကနေရရှိလာတဲ့ဆုံးဖြတ်ချက်တွေကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTV တွဲဆုံဆွေးနွေးရေးခေါင်းဆောင်နိုင်မောင်မောင်ကအခုလိုပြောသွားပါတယ်
။အဲ့ဒါနိုင်ငံရေးဆွေးနွေးပွဲကိုမွန်ပြည်နယ်မှာဒီမျိုးလိုက်ပြုလုပ်နိုင်ဖို့ရအောင်ကျွန်တော်တို့အပူတွဲပြီးတော့ဟိုတင်ကြဖို့အစီအစဉ်ရှိအမျိုးသမီးပါတီကိုယ်နဲ့မှမွန်လို့ဒါလည်းသူပါတီတယ်
မွန်နှပါတီတွေ့ဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ရဲ့ဒုတိယအကြိမ်တွေ့ဆုံဆွေးနွေးပွဲမှာ53ကြိမ်မြောက်မွန်မျိုးသားနေမှာနှစ်ပါတီပူးတွဲကြညာချက်ထုတ်ပြန်ဖို့နှစ်ပါတီဖွဲ့စည်းပုံခြေခံစည်းမျဉ်းများကိုပြန်လည်လည်လာဖို့နှစ်ပါတီထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့မွန်လူမျိုးအလိုက်မျိုးသားစင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးစတဲ့အချက်တွေကိုဆွေးနွေးသွားခဲ့ကြပါတယ်မွန်လူမျိုးအလိုက်မျိုးသားစင်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အဆိုကို MNP ပါတီအနေနဲ့ဆုံးဖြတ်သွားမယ်လို့လည်းမွန်မျိုးသားပါတီအထွေထွေတွင်းရင်မှုနိုင်လျက်သမားကအခုလိုပြောတော်ပါတယ်
။ဒီကျွန်တော်တို့ဇာမဲဒီမှာ9ရက်မှာလုံမဲ့ပုံပေါ်ပြီးရှိနေမှာကျွန်တော်တို့တင်ပြပြီးပြီးတော့ဆုံးဖြတ်သွားမယ
်။ဒါပေမဲ့တိုင်းရင်းသားလက်နက်ကင်မွန်ပြည်တပ်ပါတီကနေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မထိုးခဲ့ရင်မွန်ပြည်နယ်မှာလူမျိုးအလိုက်မျိုးသားစင်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရှိဘူးလို့လည်း UPDJC အတွင်းရင်းမှုအဖွဲ့ဝင်မင်းစီယာဦးကအခုလိုဆိုသွားပါတယ
်။မွန်ပြည်သက်ပါလည်းမထိုးမရမှာမထိုးရမျိုးသားစင်ဆိုတော့တော့လုံးမရအောင်
မွန်နေနဲ့ကမျိုးသားစင်နိုင်ငံရေးဆွေးနွေးပွဲမကျင်းပရသေးတဲ့အတွက်တရားဝင်မွန်နိုင်ငံရေးပါတီတွေစုဖွဲ့ပြီးတင်ခွင့်ရှိချောင်းကိုလည်းသူကဆိုသွားပါတယ်။မွန်နပါတီပေါင်းစည်းရေးအတွက်ပါတီကိုယ်စားလှယ်3ဦးစီတို့ဟာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့မှာပထမအကြိမ်စတင်တွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းနှစ်ပါတီပေါင်းစည်းနိုင်ရေးအတွက်ဆက်လက်တွေ့ဆုံဆွေးနွေးသွားဖို့ဆိုတဲ့အချက်3ချက်ကိုသဘောတူညီမှုရရှိခဲ့ပြီးသားဖြစ်ပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်မြောက်ပိုင်းနမ့်တူမြို့နယ်မင်းရင်အုပ်စုမှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
타이မြန်မာနေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရပါရှင်။ VOA American တန်ခါထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို bamis.voanews.com ဆိုတဲ့ VOA ရဲ့ website လိပ်စာမှာအတန်ဖိုင်နဲ့တကွပြန်ပြီးနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာလည်းနားဆင်နိုင်ကြပါရှင်။ VOA American တန်ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဆိုရစီများခင်ဗျာ။ IS တို့ဟာစီးရီးယားနဲ့အီရတ်တို့မှာသူတို့ရဲ့နေမျိုးတွေဆုံးရှုံးရခြင်းနဲ့အတူမြို့တော်တွေဖြစ်တဲ့ရာကာနဲ့မိုဆိုးတို့မှာလည်းသူတို့ရဲ့သတ်မှတ်ထားတဲ့ကာလီဖိတ်ခေါ်အစ္စလာမစ်နိုင်ငံအဖြစ်ကပြိုကွဲသွားခဲ့ပြီဖြစ်ပါတယ်။ IS တို့ရဲ့ရက်ဆက်ကြမ်းကြုတ်မှုလက်အောက်ကနေမြို့တွေရွာတွေလွတ်မြောက်လာရခြင်းနဲ့အတူအဲ့ဒီစီးရီးယားနဲ့အီရတ်မှာတိုက်ခိုက်ခဲ့ပြီးအသက်မတည်ဘဲကျန်ခဲ့ကြတဲ့ပြပအကြမ်းဖက်တိုက်ခိုက်ရေးသမားတွေဟာမူရင်းနိုင်ငံပြန်ဖို့ကြိုးစားနေကြပါတယ်။2014ကစပြီးစီးရီးယားနဲ့အီရတ်တို့မှာနိုင်ငံပေါင်း120ကျော်ကအကြမ်းဖက်တိုက်ခိုက်ရေးသမား4000လောက်ရှိနေခဲ့တယ်လို့အကြမ်းဖက်တံပြန်ရေးညှိနှိုင်းဆောင်ရွက်သူတံမတ်ကြီးနေသန်ဆေးလ်စ်ကသူ့ရဲ့ blog စာမျက်နှာမှာမကြသေးမီကဖော်ပြခဲ့ပါတယ်။အခုအခါမှာအဲ့ဒီအကြမ်းဖက်သမားတွေသူတို့မိသားစုနဲ့အတူဌာနေပြန်မဲ့လက်တွေ့ဖြစ်ရပ်နဲ့ပတ်သက်ပြီးပြင်ဆင်ဖို့လိုအပ်လာပြီဖြစ်ပါတယ်။ဒီလူတွေဟာအလုံးပုံစံတစ်မျိုးတည်းမဟုတ်ပါဘူးတချို့ကပဋိပက္ခအတွင်အကျန်းဖက်လုပ်ငန်းတွေလုပ်ခဲ့ကြသူတွေဒါမှမဟုတ်ဒေသခံတွေအတွက်အနေရဖြစ်စေခဲ့သူတွေဖြစ်ပြီးကြံတချို့ကတော့သူတို့ကိုယ်တိုင် IS တွေရဲ့သားကောင်ဖြစ်ခဲ့ရသူတွေဖြစ်ပါလိမ့်မယ်အထူးသဖြင့်ကလေးသူငယ်တွေဟာမဖော်ပြနိုင်လောက်အောင်ဆိုးဝါးတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကြုံခဲ့ရပြီးသူတို့ခေါင်းထဲအဲ့လိုရက်ဆက်တဲ့အကျန်းဖက်ဝါဒ တိုးတွင်းခံရသူတွေဖြစ်နိုင်တယ်လို့ IS2 ရဲ့ရက်ဆက်တဲ့လောက်ရတွေနဲ့ယဉ်မားနေပြီးသူတွေလည်းဖြစ်နိုင်တယ်လို့တမ်မာဂျီဆဲလ်စ်ကပြောပါတယ်။ဒါကြောင့်ပြည်ပကလာတိုက်ခိုက်တဲ့အကြမ်းဖက်သမားတွေကိုတံပြန်ချေမှုန်းရေးနိုင်ငံတကာအဖွဲ့ကဒီမိသားစုဝင်တွေပြန်ပို့ရေးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုဆွေးနွေးဖို့အစည်းအဝေးတစ်ရက်ချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့နယ်သာလန်နိုင်ငံတို့ဥဆောင်တဲ့စီမံချက်အသစ်ဟာနိုင်ငံလုံးုံရေးအတွက်စိုးရိမ်မှုနဲ့အကာအကွယ်မဲ့ပြီးကြောက်စိတ်ဝင်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုလူမှုအဖွဲ့အစည်းတွေပြန်လည်တိုးတွင်းနိုင်ရေးအတွက်ချိန်ဆနေပါတယ်။မကြာခင်မှာဒီစီမံချက်အဖွဲ့အနေနဲ့တိုက်ခိုက်မှုမှာကိုယ်တိုင်မပါဝင်ခဲ့သူတွေနေရရင်ပြန်လာရေးအတွက်နိုင်ငံတကာကလက်ခံတဲ့လိုက်နာရမယ်လို့မဆိုထားတဲ့အလေးအကျင့်ခေါင်းအနေနဲ့ပတ်သက်ပြီးရှိတော်အားရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသတို့မှာလုပ်ငန်းစဉ်ဆွေးနွေးပွဲတွေကျင်းပသွားမှာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေဟာသူတို့လောက်ရအတွက်သူတို့တာဝန်ရှိစေရမှာဖြစ်ပါတယ်။ပြစ်မှုရဲ့သားကောင်ဖြစ်ခဲ့ရသူတွေကိုလည်းကူညီပေးဖို့လိုအပ်ပါတယ်။ဒါတွေလုပ်နိုင်ဖို့နိုင်ငံတွေမှာတရားဥပဒေနဲ့လိုအပ်တဲ့အရင်းမြစ်တွေရှိရပါလိမ့်မယ်။အခြေအနေတစ်ခုချင်းစီရဲ့ထူးခြားချက်တွေပေါ်မူတည်ပြီးအတိအကျကန့်ညီတဲ့လုပ်ငန်းတွေကိုဖော်ဆောင်ဖို့လိုအပ်ပါတယ်။ပြန်လာမယ့်ကလေးသူငယ်တွေစနီးတဲ့ဒီအနေနဲ့တယောက်နဲ့တယောက်လိုအပ်မှုချင်းကွဲလွဲနိုင်ပါတယ်အခုလုပ်ငန်းစဉ်သစ်ဟာအီရတ်နဲ့ဆီးရီးယားစစ်မြေပြင်တွေကနေပြန်ရောက်လာမဲ့အကြမ်းဖက်တိုက်ခိုက်မှုတမားတွေရဲ့မိသားစုဝင်တွေနေရရင်ပြန်လာရေးကိစ္စကိုဆောင်ရွက်နိုင်အောင်ကူညီမဲ့ပထမအခြေလမ်းပဲဖြစ်ပါတယ်လို့တမ်မာဂျီဆေးစ်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOM အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီမှလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာတုတဆုံလေအမေရိကန်တခွင်နဲ့တိတ်ပန်နဲ့ဤပညာစားတဲ့သတင်းပတ်ဆင်ကန္တာတွေနားဆင်ကြရမှာပါ။ခုတောက်ကြနေမနေ့ပဲနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။ကဘာတဝန်းကအမေရိကန်တန်ရုံများပြအတွက်လုံခြုံရေးဆိုင်ရာသတိပေးချက်တွေကိုအမေရိကန်နိုင်ငံသားရဲ့ဌာနကထုတ်ပြန်ထားပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တည်မှတ်ပြုတဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာပြီးတဲ့နောက်ဆန္ဒပြတာတွေအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ထားတာပါ။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့တခြားချင်းချောင်းမှုအန်ဒရီတွေကနေအမေရိကန်လူထုကိုလုံခြုံမှုပေးနိုင်ဖို့ FBI အနေနဲ့အရှိန်ဟုန်နဲ့ကြိုးပမ်းဆောင်ရနေတယ်လို့ FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေးကပြောပါတယ်။အောက်လူတို့တရားရေးကော်မတီရှင်းမောက်မှာဂျာဇာဘရီနေဂျာနာဘွဲတွင်သူကအဲ့လိုပြောသွားတာပါ။ရေးရဲ့ဂျာနာဘွဲမတိုင်ခင်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်တွင် Twitter မှာ FBI နဲ့ပတ်သက်လို့ဆူဆူရွရွတိုက်ခိုက်ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံနေရတာရပ်တန့်သွားအောင်အမေရိကန်အစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်ဖို့ဗာဂျီးနီးယားပြည်နယ်အောက်လူတော်မတ်ဒွန်ဘီယာကပြောပါလေ။ဒါ့အပြင်မကြာသေးခင်ကဘင်္ဂလားဒေ့ရှ်ကြီးစဉ်တွင်ပုံရိုင်းမင်းကြီးကရိုဟင်ဂျာဆိုတာကိုတုံ့ပြန်ပြောဆိုခဲ့တာရိုဟင်ဂျာတွေနဲ့တွေ့ဆုံခဲ့တာတွေပေါ်သူ့အနေနဲ့သိကိုဂျင်းနှက်မိတဲ့အကြောင်းလဲမစ္စတာဘီယာကပြောပါလေ။လက်ရှိအခြေအနေကိုဘယ်လိုဖြေရှင်းမယ်ဆိုတာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နင်းလဲရှာနိုင်လိမ့်မယ်လို့ပြောလင်းတဲ့အကြောင်းဗာဂျီးနီးယားပြည်နယ်လွှတ်တော်ကိုယ်စားလှယ်မာ့ခ်စစ်ကောစ်ကလည်းဘင်္ဂလားဒေ့ရှ်ဘာသာဌာနနဲ့တရားတွေ့ဆုံမိမြန်ကန်အတွင်းပြောခဲ့ပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေထွက်ပြေးတာဆက်ရှိနေတော့မယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှအမင်းကြီးယူနီစီယာကကြာတာပရီနေမှာပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့ရေးနိုင်ငံအကြားသဘောတူထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုထွက်ပြေးတာတွေဆက်ရှိနေတာပါခင်ဗျာ
။တားကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်အသိပြောပြပေးသွားတာပါ။ဒီညဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါရယ်ရှင်။ VOA ကနေတိုက်ရိုက်ထုတ်လင်းပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို9.16 19.25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါရယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါရယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.